စကိုင်းတိုင်းကံပလူမြို့နယ်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကနှမြေရှင်းလင်းရေးတွေဇက်တိုက်လုပ်နေတာကြောင့်ကျေးရွာပေါင်း30လောက်ကရွာသားတွေတောင်းနဲ့ချီပြီးတော့စစ်ဘေးတန်းဆောင်နေကြရပါတယ်။ကံပလူမြို့နယ်က6000ဖို့ကျေးရွာမှာပြီးခဲ့တဲ့ဇွန်လ1ရက်နေ့တုန်းကကျေးရွာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့10နှစ်ဝန်းကျင်ကလေးငယ်တအူးအပါအဝင်အရက်သား3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှလည်းချော်ပင်ကုန်းကျေးရွာတွေကိုစစ်ကောင်စီတပ်ကနှမြေရှင်းလင်းရေးလုပ်ပြီးတော့ကျေးရွာတွေကိုလိုက်မီးရှို့နေတယ်လို့ဆိုပါတယ်။ရင်းမပင်မြို့နယ်ထဲမှာလည်းကျေးရွာတွေကိုဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့ဝင်တချို့ပူးပေါင်းပြီးတော့နေအိမ်တွေကိုလိုက်မီးရှို့ခဲ့တယ်လို့ဒေသခံတအူးကဆိုပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမတ်အင်ချင်းတိုင်းပြောပြပေးပါရှင်။
စကိုင်းတိုင်းကံပလူမြို့နယ်က6000ဖို့ကျေးရွာအုပ်စုမှာစစ်ကောင်စီတပ်တွေတက်ဆွဲနေတာ2လနီးပါးရှိနေပြီဖြစ်တာကြောင့်အနီးဝန်းကျင်10ရွာလောက်ကရွာသားတွေစစ်ဆောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။မဆောင်နိုင်တဲ့ရွာသားတချို့ရွာထဲမှာကြံနေကြတာမျိုးရှိပေမဲ့အများစုရွာသားအလုံးနီးပါးကတော့စစ်ဆောင်နေကြရပါတယ်။ဂျွန်လ1ရက်နေ့တုန်းက6000ဖို့ကျေးရွာအုပ်စုမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကောလင်းဘက်ကိုအသွားမှာပြည်သူ့ကာကွယ်ရေးအဖွဲ့တချို့နဲ့ထိတွေ့တိုက်ပွဲအနှဲငယ်ဖြစ်ပြီးတဲ့နောက်မှာတော့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တဲ့အတွက်6000ဖို့ရွာထဲမှာကြံနေခဲ့တဲ့အသက်10နှစ်ဝန်းကျင်ကလေးအပါအဝင်မိသားစု3ဦးလက်နက်ကြီးထိမှန်သေဆုံးခဲ့တာဖြစ်တယ်လို့ဒေသခံတအူးက VOE ကိုပြောပါတယ
်။တကယ်လို့ကမစဖြစ်လိုက်တာကကျွန်တော်တို့အဲ့ဒီမှာသူတို့ကပြစ်လိုက်တဲ့လက်နက်ကြီးချပြီးတော့မှလူ၃ယောက်တိုင်နဲ့နဲ့ဆုံဆုံသွားတာရှာဗျ။ကလေးရောမိသားစု၃ယောက်ပေါ့။ကလေးကကျွန်တော်တို့ဟွာလောက်ရှိတယ်ဗျ။ဟွာဟွာလောက်9နှစ်10နှစ်သားလောက်။ကောလင်းတပ်ကထိုးသွားတာမှာကျွန်တော်တို့32ယောက်အကျန်မှာပြည်သူ့ကကိုကြီးကနေတက်ပြီးတော့မှတိုက်လိုက်တာ။အဲလိုတိုက်လိုက်ပြီးမှအဲသူတို့ပဲအပြန်အလှန်ပြစ်တဲ့အခါကျတော့သူတို့ကအဲလက်နက်ကြီးနဲ့လမ်းပြစ်လိုက်တဲ့အခါမှာကျလိုက်တာပေါ့ကျွန်တော်တို့ဟွာလောက်6နာရီလောက်မှကျွန်တော်မိုးချုပ်ခံနေတော့မှကျလိုက်တာ။
ဂျွန်လ6ရက်ဒီကနေ့မနေ့ပိုင်းတုန်းကစစ်ကောင်စီတပ်တွေဟာချော်ပင်ကုန်းကျေးရွာအုပ်စုကရွာတွေကိုတအိမ်တဆင်းရှာဖွေပြီးနေမြေရှင်းလင်းရေးလုပ်နေတယ်လို့လည်းဒေသခံတအူးကပြောပါတယ်။မနေ့ဆယ်နာရီဝင်းကျင်လောက်မှာတော့နှောကုန်းရွာနဲ့ချော်ပင်ကုန်းရွာကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့တယ်လို့ကံဘလူမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဦးနေစင်လက်ကပြောပါတယ
်ဒီနေ့မနက်စနေ45လောက်ကဒီ6000ဘုတ်တိုက်နယ်ထဲမှာရှိတဲ့ကံဘလူမျိုးနဲ့6000ဘုတ်တိုက်နယ်ထဲကနှောကုန်းဆိုတဲ့ရွာကိုဒီစစ်ကောင်စီဘက်ကပြီးတော့မှမီးဝင်ရှို့တာပေါ့ဗျာမီးဝင်ရှို့တာကလည်းရွာလုံးကျမီးပါကျသွားတယ်ခုနောက်တဲ့ရွာကတော့ရှော်ပြူကုန်းဆိုတဲ့ရွာကိုဒီနေ့ပဲထပ်ရှို့တာရွာလုံးကျကုန်းမဲ့သဘောရှိရင်နှစ်ရွာလုံးကအင်ဂျင်150လောက်ရှိတယ်ဗျာ
ဂျွန်လ3ရက်နေ့ကနေ9ရက်နေ့အထိ6000ဘုတ်ကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်တာကြောင့်လူနေဦးသေဆုံးခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။ကံဘလူမျိုးနယ်အတွင်းမှာစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလုပ်ပြီးကျေးရွာ18ရွာလောက်ကိုမီးရှို့ခဲ့တာကြောင့်စစ်ဆောင်နေကြရတဲ့ရွာသားကတောင်းကနန်းလောက်ရှိနေပါတယ်။ကံဘလူမျိုးနယ်ကကျေးရွာတွေကစစ်ဆောင်တွေရဲ့အခြေအနေနဲ့အခက်အခဲတွေကိုကံဘလူမျိုးနယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဦးနေစင်လက်က VOE ကိုခုလိုပြောပါတယ
်။ဒီကနေ့ဒီကတော့မတူဘူးခင်ဗျာ။ဒီကနေ့ဒီကဆိုအခုဒီကကိုတော်ဘုရားကရွာတယ်ဆိုရင်ရေသူတို့ဒီတချို့တော့ကဒီဆက်ကဆက်ကနေလောကရဲ့နလားလောက်ကလာပြီးတော့တဆွေစရာမရှောင်းနေကြတာတချို့ကကြတော့တချို့ကကြတော့ဒီနေ့လေးနဲ့ပြန်မရှောင်းလာဘူး။အဲ့လိုတခြားဒီကျော်ယူကုန်းလို့ဆိုရတဲ့ဒီဟိုချပါပြီးစေရောကဒီလက်နက်ကြီးနဲ့ပြည်လို့ဆိုပြီးတော့မှတချို့တော့လည်းစေဝေးရှောင်းသွားတယ်တချို့တော့ကလည်းအခုမှရခိုင်နေတယ်လားပြန်မှတော့ကျွာနာနေချင်းဆိုတော့အဲ့လိုရှောင်းသွားတယ်ပေါ့အဲ့လိုမျိုးလေးတရားနဲ့တရားတော့မတူဘူးအဓိကကတော့ဒီကျွန်တော်တို့ဘက်မှာတော့ဒီစာနေခါခက်ခဲရှိနေတာကစေဝါပေါ့ကျွန်တော်ဘက်ကဒီမွေအနေစုရင်ရတာမွေအနေစုရင်ရတော့ဒီမွေစိတ်ချီစီခက်ခဲရပါတယ်လည်းရှိတယ်မူရနေရဲ့ကြောက်ရတယ်ဟိုတော့ရောင်းလာတဲ့ခါကျတော့ဒီဘောကလိုဟာမျိုးကြီးနောက်ခါကျတော့ဒီဖိုင်လိုမလဲဆိုတော့ဒီအကျင်းပေါ်နော်ဒီမကျင်းတဲ့ဟာမျိုးပေါ်သူတို့ဒီအဲ့လိုမျိုးတွေမှာတော့လိုအပ်ချက်တွေအများကြီးရှိတယ်အဲ့ဒါလည်းအများကြီးလိုအပ်နေတယ်ပြီ
။ကံဘလူမျိုးနယ်အပါအဝင်စကိုင်းတိုင်းတွေကမြို့နယ်အများစုကိုအင်တာနက်လိုင်းတွေဖြတ်တောက်ထားတယ်လို့စစ်ကောင်စီရဲ့စစ်စင်ရေးအခြေအနေလိုက်ဖုန်းလိုင်းတွေကိုလည်းဖြတ်တောက်တာတွေရှိပါတယ်ကံဘလူမျိုးနဲ့အတွင်းမှာစစ်ရင်အားတိုးမြင့်ပြီးနေမြေရှင်းလင်းရေးပုံပြီးလုံလာနေတဲ့အခြေအနေကိုတော့ဦးနေစင်လက်ကအခုလိုဆက်ပြောပါဗျ။
ဒီကတော့ဒီကံဘလူမျိုးနယ်မှာဒီ စစ်ကောင်စီတပ်တွေအားလုံးရင်းနဲ့တိုးချက်လာတာရှိတယ်ပေါ့တိုးချက်လာပြီးတော့မှဒီသူတို့ဒီမြေပြင်မှာရှိတဲ့ကြီးရွာတွေကိုလိုက်ပြီးတော့မှအခုလိုမျိုးအကြမ်းဖက်တာတွေမကြာခဏလုပ်တယ်မီးရှို့တာတွေမကြာခဏလုပ်တယ်ဒီအပြစ်မဲ့ရွာသားတွေကိုဖမ်းဆီးတာတဖြစ်တာတွေဒါတွေအရင်ကနေဆက်လို့ရှိရင်ပြည်သူတွေကတိုးပြီးလှုပ်ဆောင်လာတာတွေ့ရတယ်ခင
်ဗျရင်းမပင်မျိုးနယ်ကဘန်ပွေးကြီးရွာအုပ်စုဘန်ပွေးထန်းစင်ရွာကိုစစ်ကောင်စီတပ်တွေကဒီကနေ့မနက်ပိုင်းမှာမီးရှို့ခဲ့တယ်လို့လေဒေသခံတဦးကပြောပါတယ်စစ်ကောင်စီတပ်တွေဟာဘန်ပွေးကြီးရွာမှာတက်ဆွဲနေတာအတော်ကြာနေပြီဖြစ်တယ်လို့ဘန်ပွေးထန်းစင်ရွာအပါဝင်အနီးဝန်းကျင်ရွာတွေကိုမီးရှို့တာတွေမကြာခဏလုပ်နေတာဖြစ်တယ်လို့လေဒေသခံတွေကပြောပါတယ
်မြန်မာပြည်မျိုးနဲ့ဘန်ပွေးထန်းစင်မှာတပ်ပစ်စစ်ကောင်စီဖွဲ့ရလူမျိုးအင်ဆောင်တွေကိုမီးရလောက်ရှင်တယ်ပေါ့အဲ့မှလောက်ကသာရှိတာကတော့ဒီနာဆယ်လုံးမပါသွားဘူးပေါ့နော
်ရေမပင်မြို့နယ်ထဲမှာလည်းစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးတွေကြောင့်ဒေသခံတောင်းချီပြီးထွက်ပြေးနေကြရပါတယ်လက်ရှိမိုးရာသီဖြစ်တဲ့အတွက်စစ်ဘေးဒုက္ခသည်တွေဟာအ धिक နေထိုင်ရေးအတွက်စိုးရိမ်နေရတယ်လို့စားတောက်ရေးအတွက်ရိတ်ခါနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်အခက်အခဲတွေဖြစ်နေရတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကပြောပါတယ်ဒီလိုတောင်းနဲ့ချီတဲ့ဒုက္ခသည်တွေအတွက်လုံလောက်တဲ့အကူအညီတွေကတော့အခုချိန်ထိမရရှိကြသေးပါဘူး။မြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဥယျာဉ်ဟာတသန်းကျော်သွားပြီလို့ UN OCHA ကထုတ်ပြန်ထားပါတယ်။အဲ့ဒီတည်းမှာဆီယနာသိမ်းပြီးတဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်နေတယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရဲစွန့်ခွာတိမ်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျက်တဲဟာကြီးထွားလာနေတယ်လို့ပြောပါရယ်။ဒါ့အပြင်နေရဲစွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ခြင်းမရှိသေးဘူးလို့ဆိုပါရယ်ရှင်။